တနစ်ခွဲကြကဘာသမလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်နိုင်အောင်လို့ကာကွယ်ဆေးတန်းတို့ဖြန့်ဖြူး၍အစီအစဉ်တွေအချိန်မြင့်ဆောင်နိုင်အောင်ဝိုင်းဝန်းကူညီကြပါဆိုပြီးဩဇာကြီးတဲ့ဘဏ္ဍာရေးကျန်းမာရေးနဲ့ကုန်သွယ်ရေးအဖွဲ့အစည်းကောင်းဆောင်တွေကအစိုးရတွေကိုတိုက်တွန်းလိုက်ကြပါတယ
်။ We are deeply concerned because an increasingly two-track pandemic
ကယောကနဆတိုးရင်စီးပွားရေးပြန်လည်နဲ့လန်ထူဖို့နိုင်ငံအားလုံးနဆအလောက်ကန်ရတာဖြစ်တဲ့အတွက်ကျမတို့သိက္ကိုစိုးရင်ပါလေ IMF ရဲ့စီးရင်စရာတွေအရာကမ္ဘာကုန်ထုတ်လုံးမှုအားကောင်းလာအောင်အထူးရောက်ဆောင်လုပ်နိုင်ဖို့ဆိုတာကကာကွယ်ဆေးအပေါ်မှာမူတည်နေပါတယ်ကာကွယ်ဆေးဆိုင်ရာမူဝါဒဟာစီးပွားရေးဆိုင်ရာမူဝါဒဖြစ်ပါတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့စီမံရေးရာဌာနညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကပြောသွားပါတယ်စီရင်တော့ပါတဲ့နိုင်ငံတွေအပါအဝင်ဒီကမ္ဘာလုံးကိုကာကွယ်ဆေးအလင်းအမြန်ဖြန့်ဖြူးမဲ့အစီအစဉ်အတွက်ဒေါ်လာဘီလျံ90အရေးပေါ်လိုအပ်နေတာပါဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေကချက်ချင်းတုံ့ပြန်ဆောင်ရွက်တာမလို့ရင်တော့ကိုဗစ်ကပ်ရောဂါကူးစက်မှုလှိုင်းနဲ့ဆက်ပြီးတော့ရင်ဆိုင်နေရမှာဖြစ်တဲ့အတွက်ဗီဇပြောင်းကိုဗစ်ပိုးကြောင့်ကမ္ဘာစီးပွားရေးပြန်လည်နှလန်ထူရေးအပေါ်တက်ရောက်မှုရှိလာနိုင်မယ်လို့လည်းကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကမ္ဘာပံအုပ်စု WBG ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ IMF တို့ကပူးပေါင်းထုတ်ပြန်ခဲ့ကြတာပါကာကွယ်ဆေးကသာကာယောဂါတန်တရားကိုအဆုံးသတ်နိုင်လိမ့်မယ်လို့လည်း WHO ကပြောပါရယ်ပြည်သူကျန်းမာရေးအတွက်ကာကွယ်ဆေးအောက်ဆီဂျင်စမ်းသပ်စစ်ဆေးမှုနဲ့ကုသရေးပိုင်းမှာလည်းအစိုးရအဖွဲ့တွေရင်းနှီးမြှုပ်နှံကြဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO ညီလာခံကနေ IMF WTO WBG နဲ့ WHO ကောင်ဆောင်တွေကကြေညာချက်ထုတ်တိုက်တွန်းထားကြတာဖြစ်ပါတယ်